မြန်မာပါဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးအဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေအဖြစ်မနေ့တနင်္လာနေ့ကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင်ရဲ့2019ခုနှစ်အစဉ်ခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုတိပြည်နယ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တဲ့လောရက်မှာတာဝန်ရှိသူတွေကို ICJ နိုင်ငံတကာတရားရုံးတွင်အရေးယူနိုင်ဖို့ဒီနေ့အစီအခံစာမှာအကြံပြုထားတဲ့အကြောင်းကော်မရှင်နာကဒီကိုပြောပါတယ်ဆက်သွယ်မြင့်မြတ်ထားတဲ့မတ်ရင်ချင်းနိုင်ငံကပြောပြပေးပါအောင်ရှင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင် Yusuf ဟာအမေရိကန်အစိုးရရဲ့မူဝါဒချမှတ်ရေးဆိုင်ရာအကြံပေးအဖွဲ့ဖြစ်တယ်လို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကြီးတစ်ခုလုံးကအဆိုပြုထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အစိုးရစုံစမ်းရေးကော်မရှင်ဖြစ်ပါတယ်ကမ္ဘာနိုင်ငံအသီးသီးမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေကိုစောင့်ကြည့်စုံစမ်းပြီးနှစ်စဉ်အစီရင်ခံစာထုတ်ပြန်နေရမှာ2019ခုနှစ်အစီရင်ခံစာအတွက်ကမ္ဘာမှာအဆိုးရွားဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေတဲ့မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုဖော်ပြထားပြီးအထူးစိုးရိမ်ပွဲရာနိုင်ငံတွေစီရင်တရားဝင်အဖြစ်သတ်မှတ်ထားပါတယ်မြန်မာနိုင်ငံကိုအထူးစိုးရိမ်ပွဲရာနိုင်ငံစီရင် CPC မှာသတ်မှတ်ဖော်ပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ Yusuf Commissioner Gil Machine ကဗီဒီယိုကိုအခုလိုရှင်းပြပါတယ
် Well actually the State Department has designated Burma a CPC ever since 1999 and then again
ဒီနေ့မှာတော့1999ခုနှစ်ကလေးကစပြီးအမေရိကန်နိုင်ငံသားရဲ့ဌာနကနေမြန်မာနိုင်ငံကိုအထူးစိုးရိမ်ပွဲရာနိုင်ငံစီရင် CPCS မှာထည့်သွင်းတက်မှတ်ခဲ့တယ်လို့2018ခုနှစ်နိုဝင်ဘာလထုတ်ပြန်တဲ့အစီရင်ခံစာမှာလည်းဆက်ပြီးဖော်ပြခဲ့ပါတယ် USCIRF အနေနဲ့လည်း2019ခုနှစ်အတွက်မြန်မာနိုင်ငံကိုဆက်လက်ပြီး CPCS စီရင်မှာထည့်သွင်းတက်မှတ်ဖို့အကြံပြုထားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာအစိုးရလမ်းကြောင်းကိုဥတည်နေပါတယ်ပြီးခဲ့တဲ့နှစ်ကဆိုရင်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရစစ်တပ်နဲ့တခြားအဖွဲ့အစည်းတွေကနေတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ပါဘူးလို့လည်းသူတို့ကငြင်းဆန်နေတာဖြစ်ပါတယ်။လူ့ခွင့်ရေးဘာသာရေးအရာခွဲခြားဖိနှိပ်ခံရသူတွေအတွက်တရားမျှတမှုရဖို့ဆိုတာမျှော်လင့်ချက်အငင်းငယ်ပဲရှိပါတယ်။အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိကျူးလွန်ခဲ့တဲ့လုပ်ရက်တွေကြောင့်ဖြစ်ပါတယ်။ဒီချက်တွေဟာမြန်မာနိုင်ငံကို CPCS စရင်တဲမှာဆက်လက်ထည့်သွင်းဖို့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။ဒါကြောင့်2019ခုနှစ်အစီအခံစာမှာမြန်မာနိုင်ငံကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအထိပြစ်မှုကျူးလွန်သူတွေကို ICJ နိုင်ငံတကာတရားရုံးတင်စစ်ဆေးနိုင်ရေးအမေရိကန်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ Yusuf ကအကြံပေးထားကြောင်း Gil Machin ကပြောပါတယ
် Another recommendation is certainly to continue to support evidence and efforts of people to collect evidence
ပြည်ထောင်စုအချက်လက်တွေစုဆောင်ရယူမှုကိုဆက်ပြီးလုပ်ဆောင်ဖို့ပြစ်မှုကျူးလွန်သူတွေကိုအသေးချာအဖြစ်ပေးအရေးယူနိုင်ရေးတက်တည်အထောက်အထားတွေစုဆောင်ဖို့ကြိုးပမ်းအားထုတ်နေတဲ့လူတွေကိုအကူအညီပေးဖို့ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့အစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေရောပြည်သားအဖွဲ့အစည်းတွေကတာဝန်ရှိသူတွေကိုပါအရေးယူနိုင်ရေးကုလသမဂ္ဂနဲ့ပူးပေါင်းပြီးခုံရုံးဖွဲ့ပြီး ICJ International Court of Justice နိုင်ငံတကာတရားရုံးတင်နိုင်ရေးကြိုးပမ်းအားထုတ်ဖို့ဒီလိုလှုပ်ဆောင်ဖို့အကြံပြုရတာကလည်းမြန်မာဆွေရကိုယ်တိုင်တရားမျှတမှုရအောင်ဆောင်ရွက်နိုင်မှာမဟုတ်လို့ပါဒီလိုရက်ဆက်ချင်းချုပ်မှုနဲ့ပတ်သက်တဲ့အခြေအနေတချို့အတွေ့တရားမျှတမှုရရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်လာဖို့လည်းဖြစ်ပါတယ်နောက်ထပ်အရေးပါတဲ့အကြံပြုချက်တစ်ခုအဖြစ်2016ခုနှစ်အောက်တိုဘာလကသမ္မတအိုဘားမားလက်ထက်ရုပ်သိမ်းခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့အရေးပေါ်အဥပဒေကိုပြန်ကြည့်ပြဋ္ဌာန်းဖို့ပါဝင်ကြောင်း Gil Machin ကပြောပါတယ်
We make these recommendations to the U.S. government hoping that, for example, things like reiterating the
national emergency. မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုအရေးပေါ်အဥပဒေကိုပြန်ပြီးပြဋ္ဌာန်းတာမျိုးပါအဲ့ဒီလိုပြဋ္ဌာန်းရမှာလဲဒီလိုရက်စလာတဲ့ကျူးလွန်မှုတွေဟာလူသားစုအပေါ်ရာဇဝတ်ကျူးလွန်မှုမြောက်တဲ့အဆင့်ဒါမှမဟုတ်လူမျိုးတုံးတစ်ဖက်တဲ့အဆင့်ထိရောက်နေတယ်ဆိုတာ အသေးအချာအတိတ်ပဲဖွင့်ဆိုသတ်မှတ်ဖို့လိုပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးနဲ့ပတ်သက်တဲ့တိခန့်စိတ်ကင်းမှုကိုတိုက်ဖြတ်တာအားလုံးပါဝင်မှုနဲ့ခွဲခြားမှုပပျောက်ရေးတိုးမြင့်ဆောင်ရွက်တာစတာတွေမှာအကူအညီပေးရင်းမြန်မာအစိုးရအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့လေအမေရိကန်အစိုးရကိုအကြံပြုထားကြောင်းဂေယုမက်ရှင်ကဆိုပါတယ်။အထူးသဖြင့်လူမျိုးရေးဘာသာရေးမုန်တီးမှုပြန်ပွားနေတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်လာစေတဲ့ဆိုရှယ်မီဒီယာတွေကနေတဆင့်အမုန်တရားပွားများစေတာတွေကိုတိုက်ဖြတ်ဖို့မြန်မာအစိုးရနဲ့ပူးပေါင်းအကူအညီပေးရေးအရေးပါကြောင်းဂေယုမက်ရှင်ကပြောပါတယ်။